အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့လက်နက်ကင်လေးဖွဲ့အပြည့်ရလက်မှတ်ထိုးနိုင်ရေးတခါအချိန်ပြန်ပေးလိုက်ရပြန်ပါပြီ။အကြောင်းကတော့အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့လို့ခေါ်တဲ့ KIA ကချင်လက်နက်ကင်အဖွဲ့ AA ရခိုင်တပ်ဖွဲ့ကိုကန်တပ်ဖွဲ့နဲ့တောင်ပလောင်တပ်ဖွဲ့တို့စက်တင်ဘာ18ရက်နေ့ကတွေ့ဆုံကြတဲ့ကျိုင်းတုံဆွေးနွေးပွဲမှာသဘောတူညီချက်9ချက်ရခဲ့တယ်လို့ဆိုပေမဲ့အဲ့ဒီသဘောတူညီချက်တွေဆိုတာဟာဆက်ပြီးဆွေးနွေးမယ်ဆိုတဲ့သဘောလောက်ဖြစ်နေလို့ပါပဲ။နိုင်ငံတကာနိုင်ငံမှာညီညွတ်ရေးလုပ်တော့မယ်ဆိုရင်အရင်ဦးဆုံးဆောင်ရွက်ရတာကနှစ်ဖက်အပြစ်ခတ်ရက်စဲရေးပါ။အပြစ်ခတ်ရက်စဲရေးရပြီဆိုရင်ပြစ်ခတ်တိုက်ခိုက်နေတာမဟုတ်တဲ့အခြေအနေအောက်မှာနှစ်ဖက်တွေ့ဆုံညှိနှိုင်းစကားပြောကြဖို့ပါပဲ။အခုဆိုရင်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်နောက်ပိုင်းကစတဲ့ညီညွတ်ရေးလုပ်ငန်းစဉ်ဟာ2013ခုနှစ်လောက်မှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရက်ဆဲပြီး2015ခုနှစ်လောက်အရောက်ဆိုအခြေခံသဘောတူညီချက်တွေရလိမ့်မယ်လို့မျှော်မှန်းပြီးအကောင့်ထဲပို့ခဲ့တာပါ။အခုဆိုရင်ညီညာရေးလုပ်ငန်းစဉ်စတင်ပြီးတာ၈နှစ်ဝန်းကျင်ကြာလာသည့်အထိတိုင်းသားလက်နက်ကိုင်၄ဖွဲ့နဲ့အပြစ်ခတ်ရက်ဆဲရေးမလုပ်နိုင်သေးပါဘူး။ဘာကြောင့်အပြစ်ခတ်ရက်ဆဲရေးမလုပ်နိုင်ကြသေးတာလဲ။ဘလို့အခက်အခဲအတားအဆီးတွေကြုံနေရသလဲဆိုတာကုတ္တပတ်လေးလာတင်ပြသွားပါမယ်
။လက်ရှိမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့နဲ့အပြစ်ရဲ့ရေးကိစ္စမှာအဓိကအတားအဆီးသဘွဲဖြစ်နိုင်တာကတက်နေရချထားရေးပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းရခိုင်ပြည်နယ်မြို့နယ်တချို့မှာမဟာမိတ်အဖွဲ့ဝင် AA နဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကိုတက်မတော်ဘက်ကတောင်းချမ်းမှုနှိမ်နင်းတဲ့စစ်ဆင်ရေးဆိုပြီးတိုက်ခိုက်ချေမှုန်းနေပါတယ်။တကယ်လို့တက်မတော်နဲ့မြောက်ပိုင်းလေးဘွဲအပြစ်ရက်ကြပြီဆိုရင်ပထမအဆင့်ရောက်တဲ့နေရာကနေပြစ်ခတ်တိုက်ခိုက်မှုရက်စဲထားရပါလိမ့်မယ်။ဒုတိယဖြေရှင်းရမယ့်ပြဿနာကတော့တက်နေရချထားရေးပါတက်မတော်ဘက်ကကင်ဆွဲထားတာကတော့ရခိုင် AA တက်ဖွဲ့ဆိုတာ KIA ကချင်လက်နက်ကိုင်နေမြေမှာပေါ်ပေါက်လာတာဒါကြောင့်ရခိုင်ပြည်နယ်မှာတော့အခြေချခွင့်မပေးနိုင်ဘူးလို့ပြက်ပြက်သားသားပြောထားပါတယ်ဒါကိုရခိုင်တက်ဖွဲ့ကရောသူ့မဟာမိတ်တွေကပါလက်မခံကြပါဘူးဒါနဲ့ပတ်သက်ပြီးတက်မတော်မှာအစ်မြင့်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့အငိမ့်စားအရာရှိကြီးတယောက်ကတော့အေးအေးကိုရခိုင်မှာအခြေချဖို့လက်မခံနဲ့တက်မတော်ရဲ့သဘောထားဟာလက်တွေ့မကျဘူးလို့သုံးသပ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အပြစ်ရဲ့လက်မဲ့ထိုးရေးပထမအဆင့်မှာဒီအချက်ပါမလာရင်တော့နောက်ပိုင်းခက်ခဲတဲ့ညှိနှိုင်းမှုလုပ်ကြရပါလိမ့်မယ်။တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ကြုံနေရတဲ့ဒုတိယအခက်ခဲကတော့အပြစ်ရဲ့စာချုပ်ကိုတဖွဲ့ချင်းစီနဲ့လက်မှတ်ထိုးမလားအားလုံးပေါင်းပြီးလက်မှတ်ထိုးကြမလားဆိုတာပါတက်မတော်ဘက်ကတော့အပြစ်ရဲ့သဘောတူညီချက်ရရင်တဖွဲ့ချင်းစီနဲ့လက်မှတ်ရေးထိုးခြင်းနဲ့လို့ဆိုထားပါတယ်တက်မတော်ဘက်ကစဉ်းစားပုံကလက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့နဲ့မပြေမလည်ဖြစ်ခဲ့ရင်အခြားလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပါပြဿနာမဖြစ်ချင်တဲ့သဘောပါဒါကိုမဟာမိတ်လေးဘွဲ့ကလက်မခံပါဘူးအပြစ်ရဲ့စာချုပ်ကိုစာရွက်တရွက်ထဲပေါ်မှာလေးဘွယ်စလုံးကစွစုစည်းစည်းလက်မှတ်ထိုးမယ်ဆိုပြီးရက်ခံထားတာတွေ့ရပါတယ်
။နောက်ထပ်ကြုံရမယ့်ပြဿနာတစ်ခုကတော့အပြစ်ရခိုင်မအောင်စောက်ကြည့်ရေးလုပ်ငန်းစဉ်ပါ။မြောက်ပိုင်းလေးဖွဲ့ဘက်ကတော့ဒီလိုစောက်ကြည့်ရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကိုထည့်သွင်းကျင်တယ်လို့အဆိုပြုထားပါတယ်။တမတော်ဘက်ကတော့လောလောဆယ်ဒါကိုမဆွေးနွေးသေးဘူးလို့ပြောထားသလိုအပြစ်ရလုပ်ငန်းစဉ်တွေမှာအိမ်နီးချင်းဖြစ်စေနိုင်ငံတကာဖြစ်စေဘယ်နိုင်ငံကမှပါဝင်စောက်ကြည့်ကြည့်ရှုတာမျိုးမလိုလားဘူးလို့ထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။တမတော်အနေနဲ့အရင်တိုင်းသားလက်နက်ကင်ဆယ်ဖွဲ့နဲ့ NCA လက်မှတ်ထိုးစဉ်ကဒီအချက်တွေကိုကြော်လှားခဲ့ပြီဖြစ်ပေမဲ့အခုလေးဖွဲ့နဲ့ဆွေးနွေးရမှာအဆင်ပြေပါမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲအနေထားပါပဲတမတော်နဲ့မြောက်ပိုင်းလေးဖွဲ့ကြုံကြရမယ့်နောက်ထပ်အခက်အခဲတစ်ခုကအပြစ်ရစာချုပ်မှာထည့်သွင်းမဲ့ NCA စာချုပ်လက်မှတ်ရေးထိုးကြမဲ့အချိန်ဇာပါတမတော်ဘက်ကတော့အပြစ်ရစာချုပ်ထဲမှာလက်မှတ်ထိုးပြီးလို့အချိန်ဘယ်လောက်ကြာရဲ့ဥပမာ2လတန်သည်3လတန်သည်ကြာရဲ့ NCA စာချုပ်လက်မှတ်ရေးထိုးပါမယ်ဆိုတဲ့ဂရီကူမျိုးထည့်သွင်းထားကျင်တာပါဒါပေမဲ့ဒါကိုမြောက်ပိုင်းလေးဖွဲ့ဘက်ကလက်ခံနိုင်ပဲပုံမရှိပါဘူ
းလက်ရှိသူတို့စဉ်းစားပုံကတော့အစိုးရတက်မတော်နဲ့နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်နိုင်ခဲ့ရင်တော့ NCA စာချုပ်မှာပါဝင်ဖို့ကိစ္စကိုတော့သူတို့ရဲ့မဟာမိတ် FBNCC အဖွဲ့ဝင်ဝမိုင်လာ SSPP ရှမ်းတက်ဖွဲ့တွေနဲ့အတူတကွရင်ဆိုင်ဖို့ပြင်ဆင်ထားကြပုံရပါတယ်ဒါကြောင့်အပြစ်ရဲ့စာချုပ်ထဲမှာ NCA စာချုပ်လက်မှတ်ထိုးရမယ့်အချိန်စရာတိတိကျကျထည့်သွင်းမှာကိုမြောက်ပိုင်းလေးဘွဲ့မလိုလားပါဘူးဒီအချက်တွေကိုဆွေးနွေးကြော်လွန်နိုင်တော့အစိုးရတက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ နှစ်ဖက်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်မယ်လို့ညွှန်လင်းရပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့တက်မတော်ရဲ့ရက်တီချက်ပါပဲ။တမရဟောင်းဦးသိန်းစိန်လက်ထက်တိုင်းသားလက်နက်ကင်တွေနဲ့အပြည့်ရဲ့လက်မှတ်ထိုးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲဖော်ရမှာလက်တွေ့ကျတဲ့လိုင်လျောမှုအများကြီးလှုပ်ခဲတာတွေ့နိုင်ပါတယ်။ငြိမ်းချမ်းရေးလှုပ်ဖို့စပြီးကမ်းလှမ်းခြင်းကစတိုင်းသားလက်နက်ကင်တွေကိုနေကြားဆောင်တက်ဒါမှမဟုတ်ပြည်သူစစ်ပွဲလုပ်ရမယ်ဆိုတဲ့စကားမျိုးမပြောရပါဘူး။ငြိမ်းချမ်းရေးရသဘောတူညီချက်မရသေးမီဆက်ကြားတိုင်းသားလက်နက်ကင်တွေကိုသူတို့ရဲ့နိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကင်တပ်ဖွဲ့တရှိခွင့်ခွင့်ပြုပေးထားတဲ့ပြင်ထိမ့်ချုပ်ထားတဲ့နယ်မြေတွေကိုလည်းအတိအမှတ်ပြုပေးခဲ့ပါတယ်။ဒါရင်မကတိုင်းသားတွေဘက်ကတပ်ဖွဲ့ချင်းစီနဲ့စကားမပြောချင်ဘူးစုပေါင်းပြောချင်တယ်ဆိုတော့လေစုဖွဲ့ပြီးပြောခွင့်ဆွေးနွေးခွင့်ပေးရုံမကလက်နက်ကင်ဖွဲ့တွေရဲ့နီလာကန်လုတ်တဲ့ကိစ္စမျိုးမှာပါအကူအညီပေးခဲ့ပါသေးတယ်။ဒီအခြေအနေတွေအားလုံးမှာတက်မတော်ဟာအစိုးရနဲ့တသားတည်းရပ်တည်ခဲ့တာတွေ့ရပါတယ်
။ဒီလိုနီးနဲ့နှစ်ဖက်သဘောတူတဲ့ NCA စာချုပ်တစ်ခုရလာပြီမဲ့တကယ်တော့လက်မှတ်ထိုးဖို့ဖြစ်လာတဲ့အခါလက်ရှိတိုက်ပွဲတွေဖြစ်နေတဲ့လက်နက်ကင်သုံးဖွဲ့ကိုပါဝင်ခွင့်မပေးရကနေငြိမ်းချမ်းရေးအကောင့်ထဲပုံမှုအခြေအနေနောက်ဆုတ်သွားခဲ့ရတာဖြစ်ပါတယ်။ဒီအတွက်တက်မတော်အနေနဲ့ငြိမ်းချမ်းရေးကိုတကယ်လိုလားတယ်ဆိုရင်အရင်အစိုးရလက်ထက်ကရပ်တည်ခဲ့တယ်လို့ပြဿနာတွေကိုလက်တွေ့ကြကြရင်ဆိုင်လိုက်လျောတင်တာလိုက်လျောဖို့မတင်တာတွေအတွက်လဲပြပြသသရက်ခန့်ရင်ဆိုင်လို့ရပါတယ်ဒါမှသာမြောက်ပိုင်းလေးဖွဲနဲ့အပြစ်ခတ်ရက်စေးရေးဆိုတဲ့ငင်းညာရေးရဲ့အနှိမ့်ဆုံးအဆင့်သဘောတူညီချက်တစ်ခုရနိုင်မှာဖြစ်ကြောင်းပါ